အမေရိကန်ချင်းဆိုင်ဆော်ရီသတင်းတောက်ဂျမဲကတ်ရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစေခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရစ်စစ်ထေရဲ့အာရဝန်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ယုံကိုကတ်ရှိုဂီမသွားခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။ကောင်စစ်ဝင်ယုံမှာကက်ရှိုဂီကိုတွေ့ဖို့အတွက်အစ္စတန်ဘူးမြို့ကိုလေယာဉ်နဲ့အဖွဲ့တွေရောက်ရှိလာတဲ့အကြောင်းနောက်ကောင်စစ်ဝင်ယုံကထောက်လန်းစောင့်ကြည့်စနစ်ထဲကအချက်လက်တွေသိမ်းဆည်းတဲ့ hard drive ကိုလည်းဖယ်ရှားပစ်ခဲ့တဲ့အကြောင်းတူရကီသမ္မတကပြောဆိုခဲ့ပါတယ်။ကက်ရှိုဂီနဲ့လက်ထက်မဲ့သူ Hatice Singis ကကောင်စစ်ဝင်ယုံအပြင်မှာနိုင်ရီနဲ့ချီစောင့်ဆိုင်နေခဲ့ပြီးတဲ့နောက်တူရကီအာဏာပိုင်တွေကိုဆက်သွယ်ပြီးကက်ရှိုဂီကိုဖမ်းဆီးထားပြီးအန်ဒီယားရှိနေပြီလို့ပြောဆိုခဲ့တဲ့အကြောင်းလဲတူရကီသမ္မတကလွှတ်တော်မှာပြောပါတယ်။ကောင်စစ်ဝင်ယုံမှာတန်တမာရေးအရာကင်းလွတ်ခွင့်ရှိနေတာကြောင့်စုံစမ်းစစ်ဆေးမှုတွေနှောင့်နှေးခဲ့ရတယ်လို့လဲသမ္မတကပြောပါတယ်။ဒါပေမဲ့လည်းကက်ရှိုဂီကသူ့ဖတာကောင်စစ်ဝင်ယုံတဲ့ကနေထွက်မသွားဘူးဆိုတာကိုတော့ရဲတပ်ဖွဲ့ဘက်ကအသေးချာသိရှိထားတဲ့အကြောင်းလဲပြောဆိုသွားပါတယ်။ကက်ရှိုဂီကောင်စစ်ဝင်ယုံကနေထွက်သွားပြီလို့ Saudi Arabia ဘက်ကပထမဆုံးပြောဆိုထားတာပါ။တူရကီရဲတပ်ဖွဲ့ကိုရောထောက်လန်းရေးဌာနတွေကိုပါစုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝဆောင်ရွက်ဖို့ဘယ်သူကမှမှားယွင်းမဆွတ်ဆွဲမိစေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ခံရမှုကိုအပြည့်အဝဆောင်ရွက်ဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲသမ္မတအာရဝန်ကပြောဆိုသွားပါတယ်။ Saudi Arabia ဘက်ကလူသတ်မှုကိုဝန်ခံလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းဒါပေမဲ့တာဝန်ရှိသူဘယ်သူပဲဖြစ်နေပါစေနိုင်ငံခေါင်းဆောင်တွေအနေနဲ့အရေးယူဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။မင်ကွန်အဆုံးသတ်မှာတော့သမ္မတအာရဝန်ကကက်ရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမေးခွန်းထုတ်သွားပါတယ်။ကက်ရှိုဂီရဲ့ရုပ်အလောင်းဘယ်မှာရှိသလဲ။ဆော်ဒီအဖွဲ့ကိုအစ္စတန်ဘူးကိုလာဖို့ဘသူကညွှန်ကြားခဲ့တယ်လဲဆိုတာနဲ့လူသတ်မှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်တွေအမျိုးမျိုးပြောင်းနေတာဘာကြောင့်လဲဆိုပြီးတော့သမ္မတကမေးခွန်းထုတ်ပါတယ်။ဆော်ဒီအာရေဗျာဘက်ကရှင်းလင်းချက်တွေမျိုးစုံထွက်လာတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းဘက်ကတန်တရာဖြစ်နေကြပြီးဆော်ဒီအင်ရှိဇန်မင်သားမိုဟာမက်ဘင်ဆယ်မန်ကကက်ရှိုဂီကိုတပ်ဖို့ညွှန်ကြားခဲ့တာလို့လဲစွပ်စွဲထားကြပါတယ်ရှင်။